စစ်တပ်ကအာဏာသိမ်းယူခဲ့တာဂျပန်190ကျော်လာပြီဖြစ်ပေမဲ့လည်းအာဏာသိမ်းမှုကိုဆန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲ။စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေအပြင်းထန်လုပ်ခဲ့ပြီးနောက်ထပ်လုလာနိုင်တဲ့အန်ဒရယ်လည်းရှိနေသေးတာမို့ဒေသအတော်များမှာဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့လည်းဒီကနေ့အထိအခိုင်အမာဆက်ပြီးဆန္ဒပြကန့်ကွက်နေတဲ့ဒေသတွေလည်းရှိနေသေးပါမန္တလေးမြို့မှာဆိုရင်ချမ်းမြသာစီတပိတ်စစ်ကြောင်းအောင်ပင်လင်ပင်မတပိတ်စစ်ကြောင်း LGBTQ တပိတ်စစ်ကြောင်းအသီးသီးနဲ့ဆန္ဒပြချီတက်တာတွေရှိခဲ့ပြီးလူထုနဲ့အတူလူသမားတွေပညာရေးဝန်ထမ်းတွေကျောင်းသားသမဂ္ဂတွေစသည်အားဖြင့်ပါဝင်ခဲ့ကြပါတယ်ဆိုင်တိုင်းတွေကနေ့စဉ်လိုဆန္ဒပြပွဲတွေရှိနေတဲ့ကလေးမြို့မှာ188ရက်မြောက်အဖြစ်လျှက်တစ်ပြက်ဆန္ဒပြပွဲစလင်းကြီးမြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံတပိတ်က159ရဲမြောက်အဖြစ်အသီးသီးချီတက်ဆန္ဒပြခဲ့ကြသလိုရွှေဘိုမြို့မှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့လုံခင်းအရက်နဲ့တနင်္သာရီတိုင်းတဝယ်မြို့တို့ဟာလည်းတခြားဒေသတွေကဒီကနေ့ဆန္ဒပြပွဲတွေလိုပဲကျွေးကြော်တန်းတွေအော်ဟစ်ပြီးဆက်အနာသေးမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီပေါ်လာဒီနေ့မှာအနာသိမ်းယူခဲ့ခြင်းကနေဒီကနေ့ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ981ယောက်ထဲမှာနည်းရှိပြီဖြစ်တယ်လို့အခုချိန်ထိဖမ်းဆီးခံရသူပေါင်းက9600ကျော်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ